တိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့နယ်မှာမနေ့ကရောဒီကနေ့ဧပြီလ၁၂ရက်နေ့မှာပါစစ်ကောင်စီတပ်ကနေကျေးရွာတွေကိုမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကနှစ်ချောင်းရွာမိရှုခံရတယ်လို့ဒီကနေ့မှာနှစ်ချောင်းရွာအနီးကအောင်ချမ်းသာနဲ့တာစီရွာပါမိရှုခံရတာပါ။အဲမိရှုခံရွာသားတွေဟာတောတောင်နဲ့မြို့ပေါ်ကဆွေမျိုးသားချင်းတွေစီမှာခိုလုံနေရတယ်လို့စားတောက်နေထိုင်ရေးအခက်အခဲတွေရှိနေကြပါတယ်။ကလေးမျိုးရဲ့စီရေးအခြေအနေရန်ကုန်ကပြပို့တဲ့တဲ့ရင်ကိုတော့ကိုနှင်းညံကပြောပြပေးမှာပါခင်ဗျာ။
ကလေးမျိုးနဲ့ကလေးကံကောလမ်းမပေါ်မှာရှိတဲ့နှောင်းကျေးရွာဟာမနေ့ကဧပြီလ17ရက်နေ့မှာမိရှုခံခဲ့ရပြီးဒီနေ့ဧပြီလ12ရက်နေ့မှာလည်းအောင်ချမ်းသာရွာကိုစစ်ကောင်စီတပ်တွေကမိရှုခဲ့တယ်လို့နှောင်းဒေသခံတူကအခုလိုပြောပါတယ်
။ခုလည်းမနေ့ကလည်း80နဲ့5လုံးလောက်ပါသွားတယ်။ဒီနေ့လည်းဆောက်ရှုနေရနေရဇန်နဝါရီ5လောက်ကတော့မှရှုတယ်အောင်ချမ်းသာမှရှုတယ်ဖြီးသားမှလည်းရှုတယ်ဖြီးသားရအောင်ချမ်းသာရပေါ့ခွေးတွေလည်းချီးပြီးတဲ့ဆိုတော့ဘာမှလုပ်လို့မရဘူးအခု2နာရီ23မိနစ်လောက်မှဆက်ရှုတယ်အလုံးလည်းအပြည့်ကြီးလို့မရသေးဘူးဒီရှုနေရတဲ့အကြောင်းချက်ကတော့ရှုရင်လို့ကိုရှုတာနေမှာတော့
ဒီကနေ့မွန်းလွဲပိုင်းလောက်မှနှောင်းရွာအနီးအောင်ချမ်းသာရွာနဲ့စီတာရွာကိုမီးရှို့ခဲ့တယ်လို့သူကပြောပြမိမယ်လေလက်ရှိကျေးရွာထဲမှာစစ်ကောင်စီတပ်တွေရှိနေတာကြောင့်မိလာမှုအခြေအနေကိုဒီနေ့ညနေ6နာရီအထိမသိရသေးပါဘူး။နှောင်းရွာဟာမနေ့ကဒီဇင်ဘာလကနေဒီနေ့ဧပြီလအထိ၄ကြိမ်တိုင်မီးရှို့ခံခဲ့ရပြီးတော့အင်ဂျင်200နီးပါးမီးရှို့ခံခဲ့ရပါတယ်။ပထမအကြိမ်တုန်းကနေအလုံး40ကျော်နဲ့ဒုတိယအကြိမ်မှာတော့နေ80ကျော်မီးလောင်ကျွမ်းခဲ့တယ်လို့အခုတစ်ကြိမ်ကအများဆုံးလောင်ကျွမ်းတာလည်းဖြစ်ပါတယ်။နှောင်းအောင်ချမ်းသာစီတာစတဲ့အိမ်မီးရှို့ခံရတဲ့ရွာတွေကရွာသားထောင်ကျော်ဟာတောတောင်တွေထဲမှာနဲ့နီးစပ်ရာဆွေမျိုးသားချင်းတွေစီမှာခိုလုံနေရပြီးတော့စားတောက်နေထိုင်ရေးမှာခက်ခဲတွေရှိနေတယ်လို့နှောင်းကျေးရွာဒေသခံကပဲဆက်ပြောပါတယ်
။ဒီလိုမျိုးနေထိုင်ရလဲဆိုတော့ဒီတောင်ကျော်တွေကဒီကောင်းတဲ့တောင်ကျော်တွေကိုအဲ့လိုကာကွယ်ယူပြီးတော့သူတို့ပြည်ပြည်ပိုင်ထိုးပြီးနေကြတာပေါ့။ဒီစုပေါင်းဆောင်တော့ရှင်ပါဗျ။ဘာသာရှိတဲ့လူကတော့ဟောပေါ့မျိုးပေါ်တက်ပြီးတော့နေကြတာပေါ့။အင်းအားလူလေအင်းအားနဲ့နေကြတယ်ဒါပြောသူမျိုးသားချင်းတွေအိမ်မှာလည်းနေရလူလေနေရတာပြောဘုံကြီးကြောင်းနေတော့လူတွေလည်းနေကြတာပေါ့ဒီတော့တွေပါတယ်ပြန်နေကြတာများပါတယ်လိုကေကေရှင်းနဲ့ကျွန်တော်စမ်းစီဖားတွေပေါ်တော့လည်းမျိုးတွေရောလိုအပ်လာနိုင်တယ်အဖြစ်ဆွေးတွေရရှိလာနိုင်တယ်ဟာ
ကလေးမျိုးနဲ့တောင်ပိုင်းမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါမနေ့ဧပြီလ17ရက်နေ့မှာနှောင်းကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေကိုဒေသခံ PDF အဖွဲ့တွေကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ကလေးမျိုးနယ်ကာကွယ်ရေး PDF အဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်ကျွန်တော်တို့ဒီနန်းသားကလည်းလေအဲ့မှာဒီခုလုံးဆင်းလာတာတနည်းအားနှစ်ချောင်းမှအိတ်စားကားကအစီ30တာလောက်လောက်ရှိရတယ်အဲ့ဒါကြီးချက်တန်းလာတော့ဒီ PDF အဖွဲ့ကအလန်းလုံးမိုင်းခွဲတိုက်ခိုက်ခဲ့ကြမင်းကတော့သူတို့35လောက်ကြားတယ်အဲ့မှာနှစ်ချောင်းမှရှိတဲ့အိမ်ကိုလင်းရှုနေတာကြမင်းတို့လေလင်းရှုခိုင်းနေဒီရောက်မလာခိုင်းနေဆိုပုံမှန်လုပ်ခဲ့ရ
နှောင်းရွာဘက်ဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဘက်ကအထီးကိုက်များတယ်လို့ PDF ဘက်ကပြောပေမဲ့လည်း VOA ကတိကျအတည်မပြုနိုင်သေးပါဘူး။တိုက်ပွဲအခြေအနေနဲ့အိမ်နီးလောင်မှုဖြစ်စဉ်တွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။လက်ရှိကလေးမျိုးနယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF စားတဲ့ပူပေါင်းအဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာလားနဲ့ချီနေပါပြီ။တိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးပုန်းခုန်နေကြရတဲ့ဒေသခံတွေလည်းထောင်ထဲချီရှိနေပါတယ်။မြန်မာစစ်ကောင်စီဘက်ကချင်းပြည်နယ်ရောစကိုင်းတိုင်းအတွင်းကိုပါငင်းငင်းရှင်းလင်းရေးစစ်ဆင်ရေးတွေလှုပ်လာပြီးတဲ့နောက်ပိုင်းကျေးရွာတွေမီးရှို့ဖျက်ဆီးခံရတာဟာဇက်လိုက်ဆိုသလိုဖြစ်လာနေတာပါခင်ဗျာ။